နိုင်ငံပေါင်း53နိုင်ငံပါဝင်တဲ့ဒဏ္ဍာဟယနိုင်ငံခေါင်းဆောင်များအစည်းအဝေးကိုဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာခြားသာပရင်းနီကစတင်ခဲ့ပါတယ်။တချိန်ကဗြိတိရှ်ကိုလိုနီလက်အောက်ခံဖြစ်ခဲ့တဲ့နိုင်ငံတွေနဲ့ဖွဲ့စည်းထားတဲ့ဒဏ္ဍာဟယအသင်းကြီးဟာဗြိတိရှ်အင်ပါယာရဲ့နောက်ဆုံးလက်ကျန်ပြရုပ်တာဖြစ်တယ်လို့ဝေဖန်သူတွေကပြောနေကြပါတယ်။အသင်းကြီးရဲ့ဥဆောင်မှုနဲ့ရည်ရွယ်ချက်အပေါ်မေးခွန်းထုတ်မှုတွေရှိနေချိန်မှာကျင်းပနေတဲ့ဒဏ္ဍာဟယနိုင်ငံခေါင်းဆောင်များအစည်းအဝေးအကြောင်းကိုဆက်ပြီးတော့တင်ပြချင်ပါတယ်။တချိန်က British Empire အုပ်ချုပ်မှုအောက်မှာရှိခဲ့တဲ့ဒဏ္ဍာဟယနိုင်ငံများရဲ့ထိပ်သီးစည်းဝေးပွဲကို British နိုင်ငံမှာနှစ်ပေါင်း20အတွင်းမှာပထမဆုံးအကြိမ်ကျင်းပနေပါတယ်။နိုင်ငံပေါင်း53နိုင်ငံပါဝင်တဲ့ဒဏ္ဍာဟယအသင်းကြီးရဲ့အနာဂတ်နဲ့ Britain ရဲ့ဥဆောင်မှုအခမ်းအနားနဲ့ပတ်သက်လို့မေးခွန်းထုတ်မှုတွေရှိနေချိန်မှာထိပ်သီးစည်းဝေးပွဲကိုလန်ဒန်မြို့တော်မှာကျင်းပနေတာပါ။ဒဏ္ဍာဟယနိုင်ငံများရဲ့နိုင်ငံအုပ်ချုပ်ဒုတိယမြောက် Elizabeth မြင်မာကြီးကဘက်ကင်နန်နန်တော်မှာဂျာတာဘရင်းနီကပြုလုပ်တဲ့ဖွင့်ပွဲအခမ်းအနားမှာအသင်းကြီးကိုသူဦးဆောင်ရတဲ့အတွက်အင်မတန်ဂုဏ်ယူဝမ်းသာကြောင်းနဲ့သူ့ရဲ့သားတော်အင်ရှေဇန်ချားလ်စ်မင်းသားကလည်းဒီနေ့မှဦးဆောင်သွားလိမ့်မယ်လို့ပြောကြားခဲ့ပါတယ်
။ It is my sincere wish that the Commonwealth will continue to offer stability and continuity for future generations and will decide that one day the Prince of Wales should carry on the important work started by my father in 1949.
ဒဏ္ဍာဟယအသင်းကြီးအနေနဲ့အနာဂတ်မျိုးဆက်တစ်တေအတွက်တည်ငြိမ်မှုနဲ့ရှင်သန်မှုကိုဆက်လက်ပေးစွမ်းနိုင်ရေးဟာကျမရဲ့ရိုးသားတဲ့စင်နာဖြစ်ပါတယ်။ကျမရဲ့ဖခင်1949ခုနှစ်မှာစတင်ခဲ့တဲ့အရေးကြီးတဲ့တာဝန်တွေကိုတနေ့မှဝေလာမင်းသားကဆက်ပြီးတော့ထမ်းဆောင်ပါလိမ့်မယ်။ဒီအသင်းကြီးရဲ့ဆောင်ရွက်မှုတွေကိုတန်ဖိုးထားပြီးခိုင်မာအောင်ဆက်လက်ဆောင်ရွက်သွားမယ်ဆိုရင်ကျမတို့ရဲ့ဥဆောင်မှုနောက်ကိုလိုက်နေကြသူတွေအတွက်ပေါ်ပြီးတော့လုံလုံသားရဝပြောပြီးတော့ရေရှည်ခံတဲ့ကဘာကြီးကိုတိဆောက်နိုင်မယ်လို့ယုံကြည်ပါတယ်
။ British Empire ကနေပေါ်ထွက်လာတဲ့ဒဏ္ဍာဟယအသင်းကြီးဟာ Britain Colony အမွေအနှစ်တွေကိုမပြစ်ပယ်နိုင်သေးဘူးလို့ဝေဖန်သူတွေကတော့ထောက်ပြနေကြပါတယ်။ London တက္ကသိုလ်ဒဏ္ဍာဟယလေ့လာရေးဌာနညွှန်ကြားရေးမှူးလည်းဖြစ်အဝိသစ်လဲထားတဲ့ Empire The Empire's New Clothes The Myth of Commonwealth ရဲ့စာအုပ်ကိုရေးသားခဲ့တဲ့စာရေးဆရာလည်းဖြစ်တဲ့ပါမောက်ခ Philip Murphy ရဲ့အမြင်ဆိုရင်
ပြည်ခဲ့တဲ့ဆယ်စုနှစ်ပိုင်းတွေ1990ပြည်လွန်နှစ်ပိုင်းတွေတဲကဆီလာခဲ့တဲ့ပြဿနာကဒဏ္ဍာဟယအသင်းကြီးဟာခေအခြေအနေနဲ့မကိုက်ညီရတာပဲဖြစ်ပါတယ်။တည်င်းဖြစ်လောက်အောင်ညီညီညွတ်ညွတ်ဆောင်ရွက်ကြတာမျိုးမရှိပါဘူး။ဒဏ္ဍာဟယနဲ့ပတ်သက်လို့တည်င်းဖြစ်လောက်စရာတခုတည်းသောကိစ္စကတော့တော်ဝင်မိသားစုအကြောင်းပဲဖြစ်ပါတယ်
။ပြီးခဲ့တဲ့တည်င်းပတ်အတွင်းမှာဒဏ္ဍာဟယအသင်းနဲ့ပတ်သက်ပြီးတော့ထိတ်တန့်ဖြစ်ခဲ့တဲ့တည်င်းကတော့1950နဲ့60ပြည့်နှစ်ပိုင်းတွေတုန်းကဗြိတိန်ကိုလိုနီလုပ်ခဲ့တဲ့နိုင်ငံတွေကနေလာရောက်တဲ့နိုင်ငံမျိုးအခြေချသူတွေအမြဲတမ်းနေထိုင်ခွင့်မရတဲ့အပြင်ပြည်နှင်တန်ပေးခံရမယ့်အခြေအနေနဲ့ကြုံနေတဲ့အပေါ်မှာဗြိတိန်ဝန်ကြီးချုပ်ထရီဆာမေတောင်းပန်ခဲ့ရတဲ့ကိစ္စပဲဖြစ်ပါတယ်။ဂျာတာဘရင်းနီကကျင်းပတဲ့ခေါင်းဆောင်များစည်းဝေးပွဲမှာတော့ဝန်ကြီးချုပ်မေကကမ္ဘာကြီးမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအတူတွဲဖြည့်ရှင်းဖို့တောင်းဆိုခဲ့ပါတယ်
။ It's a meeting that takes place at a time of significant global challenges. The rules-based international system which has
ကဘာကြီးမှာထူးခြားတဲ့စိန်ခေါ်မှုတွေရင်ဆိုင်နေရချိန်မှာအခုစည်းဝေးပွဲကိုကျင်းပနေတာပါစင်ဆက်မပြတ်တရားဝပြောမှုနဲ့ငြိမ်းချမ်းမှုတို့ကိုဖြစ်စေတဲ့စည်းမျဉ်းဥပဒေတွေကိုအခြေခံထားတဲ့နိုင်ငံတကာစနစ်တွေဟာချိန်ချမှုမျိုးစုံနဲ့ရင်ဆိုင်နေရပါတယ်ရာသီဥတုပြောင်းလဲလာမှုနဲ့ပြင်းထန်တဲ့မိုးလေဝသအခြေအနေတွေကြောင့်ဒဏ္ဍာဟယနိုင်ငံတွေရဲ့ဘဝတွေနေထိုင်မှုတွေကိုထိခိုက်ဆုံးရှုံးနေရပါတယ်Digital နည်းပညာတိုးတက်မှုကအခွင့်အလမ်းသစ်တွေဖန်တီးပေးတဲ့တစ်ချိန်တည်းမှာလူပုဂ္ဂိုလ်တယောက်ချင်းဒါမှမဟုတ်အစိုးရတွေရဲ့ Cyber ချိန်ချောက်မှုတွေကိုရင်ဆိုင်နေရပါတယ်။လာမယ့်နှစ်ရဲ့စီဝေးပွဲတွေအတွင်းဒီပြဿနာတွေနဲ့အခြားပြဿနာတွေကိုဆွေးနွေးအဖြေရှာသွားကြမှာဖြစ်ပါတယ်
။ငှက်ဖျားယောဂတိုက်ဖျက်ရေး၊ plastic အမိုက်ရှော့ချရေး၊အမြဲဆိုင်သစ်တော်တွေထိန်းသိမ်းရေးတို့အတွက်ဒဏ္ဍာဟယခေါင်းဆောင်တွေကြားဒေါ်လာသန်းထောင်ချီအသုံးပြုဖို့ကတိပြုထားကြပါတယ်။နိုင်ငံသားယင်းဒီမြုပ်နှံမှုတွေကိုဆွဲဆောင်နိုင်အောင်လုပ်ပဲလို့လည်းပြောဆိုမှုတွေရှိနေပါတယ်။ဗြိတိန်နိုင်ငံ EU ယောပသမဂ္ဂတွေကထွက်သွားပြီးရင်ဒဏ္ဍာဟယအသင်းကြီးကိုပြန်လည်ခိုင်မာအောင်လုပ်ဖို့တချို့ဗြိတိန်လွှတ်တော်အမတ်တွေကလိုလားနေကြပါတယ်။ဒါပေမဲ့ခက်ခဲလိမ့်မယ်လို့ပါမောက်ခ Philip Murphy ကမြင်ပါတယ်
။ဗြိတိန်အတွက်ဒဏ္ဍာဟယအသင်းကြီးဟာခက်ခဲတဲ့အပြော့စားတန်တမန်နီလန်တရဖြစ်ပါတယ်။ကောင်းမွန်တဲ့ဆောင်ရွက်မှုတွေဒဏ္ဍာဟယကတဆင့်ထောက်ပံ့ကူညီမှုတွေပေးကောင်းပေးနိုင်ပါတယ်။ဒါပေမဲ့ Britain ဟာတချင်းကကိုလိုနီလုပ်ခဲ့သူအုပ်ချုပ်ခဲ့သူဖြစ်တယ်ဆိုတာကိုအမှတ်ရနေရပါသေးတယ်။ဒဏ္ဍာဟယနိုင်ငံတွေကြားကုထိတော်တော်လေးမကြည်မနက်ဖြစ်နေကြသူတွေလည်းရှိနေပါတယ်
။အဲ့ဒီသဘောထားအမြင်တွေကိုမဖျောက်နိုင်သေး၍ဒဏ္ဍာဟယနိုင်ငံတွေရဲ့ရည်ရွယ်ချက်နဲ့အနာဂတ်အပေါ်မှာမေးခွန်းတွေထုတ်နေကြအောင်မှဖြစ်ပါရဲ့ရှင်။